ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတွေနေရပြန်လာဖို့ဒေသခံမြန်မာအာဏာပိုင်တွေဘက်ကညွှန်ကြားခဲ့တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်နေရပြန်လာမဲ့ဒုက္ခတွေလုံခြုံရေးအတွက်မြန်မာအာဏာပိုင်တွေဘက်ကအာမခံချက်ပေးမယ်လို့ပြောဆိုခဲ့ပေမဲ့လက်ရှိတင်းမာနေဆဲဖြစ်တဲ့စစ်ရေးအခြေအနေတွေကြောင့်ဒုက္ခတွေပြန်မို့မဝင်မရဲဖြစ်နေကြတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ကိုနိုင်ကိုအင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စစ်ရေးတင်းမာမှုကြောင့်တရုတ်နိုင်ငံနောင်တောင်မြို့ဘက်ကိုတင်းရှောင်နေကြရတဲ့ထောင်ချီတဲ့စစ်ပြေးဒုက္ခတွေနေရပြန်နိုင်ရေးအတွက်နန်းခမ်းမြို့နယ်မြန်မာအာဏာပိုင်တွေကနေဆွေးနွေးခဲ့ကြပါတယ်။မနေ့ကကြေမှတ်ခဲ့တဲ့ဆွေးနွေးပွဲကနေတဆင့်စစ်ပြေးဒုက္ခတွေတွေနေရပြန်ဖို့မြန်မာအာဏာပိုင်တွေကနေတိုက်တွန်းခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့သူရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်းအောင်ကျော်ကအခုလိုပြောပါတယ်
။ကျွန်တော်မနေ့ကတော့ရွာသားတွေပြန်လာနိုင်ဖို့အဲ့ဒါတော့ဆွေးနွေးတာကြည်ဝမ်းကြီးလက်လာတယ်။နောက်ဌာနဆိုင်ရာလာတော့ဌာနဆိုင်ရာကကျွန်တော်ဒီလိုရေးရဲလာဘကရဲနောက် SP ရဲနောက်သူတို့ရွာသားအမြန်ပြန်လာနိုင်ကြီးအဲ့တော့ဆွေးနွေးတာပါဆွေးနွေးပြီးတော့အဲ့ဒါရသွားပြီဒီဟာမူကလည်းဒီဘက်ကိုညွန်ကြားတယ်လာလို့ရပြီဒီနေ့ပေါ့ပနောဦးသွန်းတော့ဆိုင်ကောင်းနဲ့အုတ်ချေရအစ်စိမှုတွေ105ရက်လက်ရှိတောင်းဝန်ကျနေတဲ့တပ်ရင်းမှုတွေနဲ့တွဲရင်တော့တွေ့ပြီးတော့လူချင်းချင်းကြီးကြီးမအောင်လက်ခံကြမှာပေါ့ဒီနေ့တော့ခေါ်လို့ရ
စစ်ပေးချောင်ရွာသားတွေအနေနဲ့စိုးရင်ထိတ်လန့်နေတဲ့အခြေအနေမှာရှိနေတာကြောင့်နေရကိုပြန်ဖို့အချိန်ယူရအောင်မယ်လို့လည်းဒေါက်တာဆိုင်းအောင်ကျော်ကပြောပါတယ်မေလ9ရက်နေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့နန်းခမ်းမြို့နယ်ထဲက901တပ်စခန်းကိုမြမတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နောက်မှကျေးရွာအုပ်စုကကျေးရွာ19ရွာကထောင်နဲ့ချီတဲ့ရွာသားတွေဟာတရုတ်ပြည်ဘက်ကိုစစ်ပေးသိမ်းရှောင်ရင်းဒုက္ခတွေအဖြစ်တောင်းတင်နေကြရပါတယ်အခုဆိုရင်ဒီစစ်ပေးဒုက္ခတွေနေထိုင်ဖို့အတွက်တရုတ်ပြည်သူစစ်အဖွဲ့တွေပြင်နောင်တောင်မြို့မှာနေထိုင်ကြတဲ့ရှမ်းလူမှုဖွဲ့စည်းတွေကနေယာယီနေထိုင်ဖို့တဲတန်းလျားတွေစောက်လုပ်ပေးနေပြီးဖြစ်ပါတယ်စစ်ပေးသိမ်းချောင်တဲ့ရွာသားတွေနေရပြန်ဖို့လုံခြုံရေးအတွက်မြန်မာအာဏာပိုင်တွေကနေအမခံချက်ပေးထားတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်းအောင်ကျော်ကအခုလိုဆက်ပြောပါတယ
်သူတို့အမခံတယ်တပည့်မျိုးလည်းအမခံတယ်နော်ညနေဦးချုံမျိုးလည်းအမခံတယ်ပေါ့ပြန်လာပါပေါ့ဘာမှမလုပ်ပါဘူးနော်ကျွန်တော်လည်းကိုယ်စားလှယ်ရောက်တယ်နေတော့လည်းအမခံတယ်လာပါပေါ့ဒီလိုဖြစ်ရင်ကျွန်တော်ဆက်ချင်းတောင်းကြကျွန်တော်လည်းဒီအောက်ချီမှာညှိနှိုင်းလို့မရလို့ရှင်ကျွန်တော်လက်တော်ပိုင်းကနေလည်းရောနောက်ပြီးတော့ကကူရင်းအထီးလဲကျွန်တော်တင်ပြလို့ရပါတယ်ဗျာဒါပေမဲ့အောက်ချီမှာရင်းညှိမှာပေါ့ဗျာပြေလေတော့လည်းပြီးအကောင်းဆုံးပေါ့
နေရကိုပြန်မှုအာနာပိုင်တွေရဲ့ဖိတ်ကွန်မှုအပေါ်မှာတော့စစ်ပြေးဒုက္ခတွေတွေအနေနဲ့နေရပြန်လာဖို့မဝတ်မရဲသေးတဲ့အခြေအနေမှာရှိနေတယ်လို့လည်းနန်းခမ်းဒေသခံသူကပြောပါတယ်
လည်းလေပြည်တဲ့နောက်ပိုင်းကျတော့ဘုဖက်နောက်ခမ်းရွာကျမတော့ရက်ကြာရုပ်ပြီးပတ်ချမ်းကမလွတ်လာသေးဘူးမိန်းမတွေပဲအိမ်ပြန်ခိုင်းလိုက်တယ်လေချင်းကျတော့သူတွေအိမ်ပြန်လာပြီးတော့အလုပ်လာလုပ်တယ်ညမှာတော့ရုပ်ချမ်းမှာပြန်ပြီးတော့အိတ်ချရတယ်ဒီပတ်ချမ်းလည်းရဲဘူးနောက်မှသေးရွာခုနကတည်းကရင်ရှိတဲ့ရွာကသူကမလာရသေးဘူးကိုတိအဆိတ်နေတော့မယ
်ဒါအပြင်လက်ရှိနန်းခမ်းမြို့သွင်းမှာလည်းလုံချိုရေးအားနည်းနေတယ်လို့ပြစ်ခတ်မှုတွေရှိနေသေးလို့လဲအဆိုပါတေရခံကပဲဆက်ပြောပါတယ်
ဒီနေ့ကတော့ပုံပေါက်ပဲတနက်ဖြစ်တယ်။နှက်ခမ်းပါပဲ။နှက်ခမ်းပြည့်ရသေးသတင်းစာဆောင်မှာရဲတွေစောင့်ထားတဲ့နေရာကိုရဆိုင်မှာပေါ့။အဲ့မှာပြစ်တယ်ပြီးတော့ဖိုင်လိုင်းထားတဲ့နေရာဖိုင်လိုင်းကားတွေစုတဲ့နေရာတော့ကြောင်းမှာအဲ့နေရာမှာတနေရာပြစ်တယ်။အဲ့ဖိုင်လိုင်းနေရာမှာတော့အရသာ၄ယောက်ဆိုင်ရတယ်၊၂ယောက်သေးတယ်။ဒီရဲ၂ယောက်သေးတာကြတော့အပြင်းပေးမထက်ဘူးဆက်။သူတို့လက်ချက်လည်းအခုတော့ဘာမှမသိရသေးဘူးပေါ့။
ရှမ်းပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့စစ်ရေးသင်းမာနေတဲ့အချိန်ဒီမှာပဲစစ်ရေးရှင်ရှင်းချဖို့အတွက်ဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့တွေနဲ့ RCSS ခေါင်းဆောင်တို့ဟာမနေ့ကမြန်မာငြိမ်းချမ်းရေးစင်တာမှာအလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်ချတာမျိုးမရှိပဲအကျိုးတဘောဆွေးနွေးမှုဖြစ်တယ်လို့လည်းငြိမ်းချမ်းရေးအကျိုးဆောင်ဦးလှမောင်ရွှေက VOA ကိုပြောဆိုခဲ့ပါတယ်။အခုလိုနှစ်ဖက်ဆွေးနွေးမှုလှုပ်ဆောင်နေတဲ့အနေအထားမှာပဲနန်းခမ်းမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်စစ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့လည်း RCSS ရဲ့ပြောခွင့်ရဘူကြီးဆိုင်းဆိုင်မင်းကပြောပါတယ
်။မနေ့ကတော့ကြိုကြားမျိုးတော့တနက်တည်းပြစ်တံနေတော့ကြားနေရတယ်လို့ပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဥစားတိခန်းစာတင်လာတာတော့မရှိသေးဘူးပေါ့နော်။ထပ်ပြီးတော့ဖြစ်တဲ့တိုက်ပွဲ
။အခုလိုမရေရာသေးတဲ့ဆွေးနွေးမှုအနေအထားတွေကြောင့်စစ်ပြေးဒုက္ခတွေတွင်နေတဲ့ဒေသတွင်းလုံခြုံရေးကိုစိုးရိမ်နေရတယ်လို့နေရကိုအပြည့်ပြန်ဖို့ဆိုတာခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့လဲစစ်ပြေးဒုက္ခတွေကပြောပါတယ်ခင်ဗျာ